Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington Bureau of View American အတန်ကနေ2014ခုနှစ်ဇွန်လ20ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ9.32 40နဲ့48တို့ကနေစတင်အတန်လွှင့်နေပါပြီခင်ဗျာ။ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။ကျွန်မဆွမြတ်ပါပါရှင်။မလေးရှားလေရင်ပြတ်ကျမှုမှာစုံစမ်းဖို့ကုညင်ချင်းစိတ်ရှိတယ်ဆိုတာကိုရုရှားသမ္မတဘက်ကပြသဖို့ Netherlands ဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။လေရင်ပြတ်ကျတဲ့နေရာမှာအပြတ်အစည်းစားတွေအလောင်းတွေကိုစနစ်တကျမဟုတ်ဘဲနေရာရွှေ့နေကြတဲ့အပေါ်စိုးရိမ်နေလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကလည်းပြောကြားခဲ့ပါတယ်။ဒီလိုနိုင်ငံတကာသတင်းတွေကိုကိုစောင်းဝင်းလှိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။သတင်းတွေနောက်ပိုင်းနားဆင်ရမယ့်အထဲမှာတော့အခုနောက်ပိုင်းမှာသတင်းမီဒီယာသမားတွေအပေါ်ဖန်ဆီးအရေးယူရာတွေကြောင့်မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ကျဆင်းလာနေတယ်လို့ဝေဖန်နေရတဲ့နဲ့ပတ်သက်ပြီးတော့
မီဒီယာလွတ်လပ်ခွင့်ကျဆင်းသွားတယ်ရုပ်ကြော့သွားတယ်ဆိုတာကိုကျွန်တော်တို့လက်မခံပါဘူးမြင်ဆိုပါတယ်။ဘာပြဿနာဖြစ်တာဆိုတော့မီဒီယာသမားတွေရဲ့ကျင့်ဝတ်နဲ့
ဝါရှင်တန်မှာရောက်ရှိနေတဲ့မြန်မာဆိုရပြောခွင့်ရပုဂ္ဂိုလ်ပြည်ကြားရေးဒုဝန်ကြီးဦးရထွန်းနဲ့ VOA တီးတန့်တွေ့ဆုံမေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်။အဲ့နောက်ပိုင်းမှာတော့ဥအောင်ခင်စီစဉ်တင်ဆက်တဲ့မြန်မာရေးရာ30ချက်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူအစီအစဉ်ဒုတိယပိုင်းမှာတော့မနေ့စနေညကထုတ်လွှင့်ခဲ့တဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့မတ်ဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ယူကရိန်းနိုင်ငံပေါ်မှာပြစ်ချခံခဲ့ရတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ပြတ်ကျမှုစုံစမ်းစစ်ဆေးရေးမှာယူကရိန်းခွဲထွက်ရေးတပုံတွေဘက်ကကူညီပေးအောင်လို့ရုရှားသမ္မတရဲ့ဩဇာလွှမ်းမိုးမှုကိုအသုံးချပေးပါလို့ Netherlands ဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်။ဝင်ကြီးချုပ်မတ်အာတတ်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တယ်လီဖုန်းပေါ်မှာစနေနေ့တုန်းကအခြေအနေဆွေးနွေးခဲ့တယ်လို့ပြောကြားခဲ့ပါတယ်
။ Het is nu absoluut noodzakelijk en de allereerste prioriteit dat de recuperatie van de slachtoffers zo snel mogelijk
Mr. Putin ဘက်ကကူညီခြင်းစိတ်ရှိတယ်ဆိုတာကဘာကိုပြသရမယ်လို့သူပြောခဲ့တဲ့အကြောင်း Netherlands ဝင်ကြီးချုပ်အာတတ်ကဒတ်ချ်ဘာသာနဲ့ပြောကြားခဲ့တာပါ။ခရီးသည်နယ်လေးရဲ့အမှုရမ်းစုစုပေါင်း268ယောက်ပါသွားတဲ့လေယာဉ်ပေါ်မှာထောက်ဝက်ကျော်ကဒတ်ချ်လူမျိုးတွေဖြစ်ကြပါတယ်။လေယာဉ်ပြတ်ကျခဲ့တဲ့နေရာမှာသဘုံတွေကရှောက်သွားပြီးတော့တေဆုံသွားသူတွေရဲ့ပစ္စည်းတွေကိုလိုက်ကောက်နေတဲ့ပုံတွေမြင်ရတာအင်မတန်မှအံ့ဩတုန်လှုပ်ရတယ်လို့လည်းဝန်ကြီးချုပ်အာတတ်ကပြောပါတယ်။အလောင်းတွေကိုဆွဲယူနေရာရွှေ့တယ်။လေယာဉ်ပြတ်ကျတဲ့နေရာတွေကိုလည်းတိတိချာချာထိမ့်သိမ်းမထားဘူးဆိုတာတွေကိုကြားရတဲ့အတွက် Netherlands ပြည်သူတွေအလွန်အမင်းဒေါသထွက်ကြတယ်လို့နိုင်ငံသားရေးဝန်ကြီးကလည်းစနေနေ့တုန်းကပြောကြားခဲ့ပါတယ်။လေယာဉ်ကိုဘယ်သူကပြစ်ချခဲ့တာလဲဆိုတာကိုသူတို့ဘက်ကခိုင်ခိုင်မာမာတသက်အထောက်အထားသိလိုတယ်လို့ယူကရိန်းနိုင်ငံမှာသမ္မတ Petro Poroshenko နဲ့တွေ့ဆုံစဉ်မှာ Netherlands နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပါတယ်။ယူကရိန်းသမ္မတကလည်းဒီနိုင်ငံတကာလေကြောင်းပြန်တမ်းမှုအဖွဲ့အစည်းရဲ့ဥဆောင်မှုအောက်မှာပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုလုပ်နိုင်ဖို့ယူကရိန်းအစိုးရဘက်ကတတ်နိုင်သမျှကူညီနေတယ်လို့ပြောကြားပါရတယ်။တချိန်တည်းမှာပဲခီးသည်တင်လေယာဉ်ကိုပစ်ချခဲ့မှုမှာသူတို့ပတ်သက်မှုမရှိဘူးလို့ရုရှားကညှင်းဆိုပြီးတော့နိုင်ငံတကာပါဝင်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့လိုအပ်တယ်ဆိုတာကိုတော့သဘောတူညီခဲ့ပါရရှင်။
ယူကရိန်းနိုင်ငံရှေ့ဘက်မှာပြစ်ကျသွားခဲ့တဲ့အဲ့ဒီမလေးရှားလေယာဉ်ပေါ်ပါသွားတဲ့ခီးသည်တွေရဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေနဲ့လေယာဉ်အပိုင်းအစတွေကိုလေယာဉ်ပြတ်ကျတဲ့နေရာကနေတခြားနေရာကိုတည်ဆောင်းသွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်ပူပါမိကြောင်းနိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။အဲ့ဒီဒေသမှာရှိနေတဲ့ခွဋ်ထွေရေးတပုံအဖွဲ့တွေကခန္ဓာကိုယ်အပိုင်းအစတွေနဲ့တခြားသက်တည်အထောက်အထားတွေကိုတခြားဒေသကိုတည်ဆောင်းသွားတယ်ဆိုတဲ့သတင်းတွေထွက်လာနေတာကြောင့်စုံစမ်းစစ်ဆေးရေးလုပ်ငန်းတွေကိုထိခိုက်စေနိုင်တယ်လို့ဆိုပါတယ်။ဝန်ကြီးကယ်ရီဟာနိုင်ငံရေးဝန်ကြီးရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဖရော့နဲ့စနေနေ့ကတယ်လီဖုန်းနဲ့စကားပြောခဲ့တယ်လို့နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။ဒါအပြင်လေရင်ပြက်ကျတဲ့နေရာကိုဥရောပတိုက်ကစောင့်ကြည့်စစ်ဆေးသူတွေအသေးချာတွားရောက်စစ်ဆေးခွင့်မရတဲ့အပေါ်မှာလဲစိုးရိမ်မိကြောင်းမစ္စတာလာဖရော့ကိုဝန်ကြီးကယ်ဂျီကပြောခဲ့တယ်လို့ဆိုပါတယ်။ယူကရိန်းနိုင်ငံအခြေပိုင်းမှာရှိနေတဲ့ရုရှားလိုလာတဲ့ခွဋ်ထွက်ရေးတပုံတွေထံရုရှားဘက်ကလက်နက်တွေတင်ပို့နေတာနဲ့တခြားကူညီတက်ခိုက်ပေးမဲ့သူတွေဝင်ထွက်နေတာတွေရပ်တန့်ရေးရုရှားအစိုးရအနေနဲ့ဆောင်ရွက်ပေးဖို့လဲဝန်ကြီးကယ်ရီကတောင်းဆိုခဲ့တယ်လို့ဆိုပါတယ်။လေရင်ပြက်ကရရှိထွက်လာတဲ့ရုပ်ပိုင်းဆိုင်ရာတက်တဲ့အထောက်အထားတွေနဲ့ black box လို့ခေါ်တဲ့လေရင်ပြန်တမ်းမှုမှတ်တမ်းတင်တဲ့ကိရိယာတွေစုံစမ်းစစ်ဆေးသူတွေလက်ထဲရောက်အောင်ဆောင်ရွက်ပေးမယ်လို့ Mr. Lavrov ကပြောကြားခဲ့တဲ့အကြောင်း Russia အခြေစား Interfax သတင်း agency မှာဖော်ပြထားပါတယ်။
ကာဇာဒေသမှာအစ္စရေးနဲ့ပါလက်စတိုင်းတို့ကြားအပြန်အလှန်ပစ်ခတ်မှုတွေဆက်လက်ဖြစ်ပွားနေပါတယ်။အစ္စရေးတို့ဘက်ကလေကြောင်းတိုက်ခိုက်မှုအမြောက်တွေနဲ့ပစ်ခတ်မှုကြောင့်25ယောက်ထက်မနည်းသေဆုံးတယ်လို့ပါလက်စတိုင်းဆေးဝင်နှံတွေကပြောပါတယ်။ဇူလိုင်လ၈ရက်နေ့ကဒီအစ္စရေးတို့ရဲ့တိုက်ခိုက်မှုကြောင့်သေဆုံးသူ325ယောက်ရှိသွားပြီလို့ပါလက်စတိုင်းတာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။တခါအစ္စရေးတောင်ပိုင်းကဒီမိုနာမြို့မှာလဲဂါဇာဘက်ကပစ်လိုက်တဲ့ rocket ဒုံးလမ်းနဲ့ကြောင်းအမျိုးသားတယောက်သေဆုံးခဲ့တယ်လို့အစ္စရေးအာဏာပိုင်တွေကပြောပါတယ်။အစ္စရေးတို့ကဒီဂါဇာမှာမြေပြင်ကနေတိုက်ခိုက်မှုတွေလုပ်နေတာရဖို့အတွက်ထောင်နဲ့ချီတဲ့ပါလက်စတိုင်းထောက်ခံသူတွေဟာပြင်သစ်နိုင်ငံမှာချီတဲ့တောင်းဆိုခဲ့ကြပါတယ်။ချီတဲ့ဆန္ဒပြမှုတွေမလုပ်ဖို့အစိုးရတားမြစ်ထားတဲ့ကြားကပဲ Paris မြို့တော်နဲ့တခြားမြို့တွေမှာဆန္ဒပြခဲ့ကြတာပါ။ Britain နိုင်ငံ London မြို့တော်မှာလည်းအလားတူဆန္ဒပြမှုတွေရှိခဲ့ပါတယ်။အခုလိုဗြိတိန်နဲ့ပြင်သစ်အပြင် Greek, Belgium, Germany နိုင်ငံတွေမှာလည်းဒီဂါဇာဒေသအပေါ်အစ္စရေးရဲ့ rocket ဒုံးတွေနဲ့ပစ်ခတ်မှုရပ်ဆိုင်းအောင်တောင်းဆိုဆန္ဒပြမှုတွေမကြခင်ရပ်ပိုင်းတွေကရှိခဲ့ပါတယ်ရှင်
။လီဗျားနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒေသမှာဒုံးလင်းနဲ့တည်းနဲ့တင်နာသမားတွေကပစ်ခတ်ခဲ့တဲ့အတွက်အဆောင်တပ်သား20တပ်မင်းသေဆုံးသွားတယ်လို့အီဂျစ်လူမျိုးရေးအရာရှိတွေကပြောပါတယ်။စနေနေ့ကဖြစ်သွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုဟာ Wadi El Dadid ဆိုတဲ့နေကြားဆောင်ဂိတ်မှာဖြစ်ပွားခဲ့တာဖြစ်ပြီးဝင်ရောက်တိုက်ခိုက်တဲ့တင်တာသမား3ဦးလည်းသေဆုံးသွားတယ်လို့အီဂျစ်အရာရှိတွေကပြောကြောင်းအစိုးရပိုင်းမီနာသတင်းဌာနမှဖော်ပြထားပါတယ်။လွန်ခဲ့တဲ့လအနေငယ်အတွင်းကအဲ့ဒီနေရာမှာပဲအလားတူတိုက်ခိုက်မှုဖြစ်သွားခဲ့တဲ့ကောင်ကလည်းအဆောင်တပ်သား5ဦးသေဆုံးခဲ့ပါသေးတယ်။လီဗျားနိုင်ငံမှာဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာအီဂျစ်နိုင်ငံအတွင်းကိုကူးစက်လာနိုင်တယ်ဆိုပြီးအစိုးရအရာရှိတွေကမကြာခဏသတိပေးထားပါတယ်။2011ခုနှစ်မှာအရင်လီဗျားအာဏာရှင်ဟောင်းမွာမာဂရာဖီယာရုကဖြုတ်ချခံလိုက်ရတာ3နှစ်ကြာလာပြီးတဲ့နောက်လီဗျားနိုင်ငံဟာရှုပ်ထွေးနေတဲ့ပြည်ပခါတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ပြန်မဲ့လက်နက်ကိုင်အင်အားစုတွေဟာနိုင်ငံရေးနဲ့စီးပွားရေးအာဏာရဖို့အတွက်အပြန်အလှန်တိုက်ခတ်နေကြပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 943.3ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါရခင်ဗျာ
။ဒီနေ့ခွေနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။စနေနေ့ကကြာရောက်ခဲ့တဲ့68နှစ်မြောက်အာဇာနည်နေ့အထိမ်းအမှတ်အောင်မေဂုံပြုပွဲတွေကိုမြန်မာနိုင်ငံမှာကျင်းပခဲ့ကြပါတယ်။ဘုရားအောင်ဆန်းအပါအဝင်အာဇာနည်ကောင်းဆောင်ကြီးတွေလွန်ခဲ့တဲ့68နှစ်ကလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့10:38မိနစ်ရောက်ချိန်မှာကားဟွန်းတွေတီးအုပ်အော်တွေဆွဲပြီးတော့လမ်းတွေပေါ်မှာပြည်သူတွေကဂုဏ်ပြုခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်နဲ့တခြားအာဇာနည်ကြီးတွေရဲ့မိသားစုတွေကလည်းအာဇာနည်ဂုဏ်မှာတွားရောက်ဂါရဝပြုခဲ့ကြပါတယ်။ဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်းပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းအထက်လွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်တရားသူကြီးချုပ်ဦးထွန်းထွန်းဦးတို့ကလည်းအာဇာနည်ဂုဏ်မှာလွမ်းသူပန်းခွေချဂါရဝပြုပါတယ်။တခါနေပြည်တော်ကောင်စီရုံးမှကျင်းပတဲ့အာဇာနည်နေ့အထိမ်းအမှတ်တန်ဃာတော်များဆွန့်ကပ်ပွဲကိုသမ္မတဦးသိန်းစိန်၊ကာကွယ်ရေးဦးစီးချုပ်၊ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွားရောက်ပါတယ်။1948ခုနှစ်ဇူလိုင်လ19ရက်နေ့ကဗိုလ်ချုပ်အောင်ဆန်း၊သခင်မြ၊မန်းပခိုင်၊ဥရဇက်၊ဥပဝင်း၊ဒီတုပ်ဥပချိုး၊မိုင်းပွန်စောဝါကြီးဆက်ဆန်ထွန်းဦးအောင်မောင်စတဲ့မြန်မာနိုင်ငံလွတ်လပ်ရေးရရှိဖို့ကြိုးပမ်းနေကြတဲ့ကောင်းဆောင်ကြီးတွေအတွင်းဝင်ရုံးအခုဝင်ကြီးများရုံးမှဆွေးနွေးနေကြစဉ်ကလောဦးစောနဲ့အပေါင်းပါတွေဝင်ရောက်ပြစ်ခတ်ခဲ့တဲ့အတွက်ခေါင်းဆောင်ကြီးတွေနဲ့အတူတက်တော်ဆောင်ရဲဘော်ကိုထွေးလဲကြာဆုံးခဲ့ပါတယ်။စစ်အစိုးရအုပ်ချုပ်စဉ်ကာလတလျှောက်လုံးမြန်မာနိုင်ငံမှာကြာဆုံးအာဇာနည်၉ဦးကိုဂုဏ်ပြုတဲ့အာဇာနည်နေ့အခမ်းအနားတွေကိုပြည်သူတွေလွတ်လွတ်လပ်လပ်ကျင်းပခွင့်မရခဲ့ပါဘူး။နိုင်ငံတော်ကြီးမှုကျင်းပတဲ့အာဇာနည်နေ့ကိုပြီးခဲ့တဲ့နှစ်ကမှစပြီးတော့ဒုတိယသမ္မတအဆင့်စတင်တက်ရောက်တာဖြစ်ပါတယ်ရှင်
။ကမ္ဘောဒီးယားနိုင်ငံမှာမကြာခင်ကနိုင်ငံရေးအရာတင်းမာမှုတွေတိုးမြင့်ဖြစ်ပေါ်လာပြီးသူ့ရဲ့နိုင်ငံရေးပါတီဝင်၈ယောက်ဖမ်းဆီးခံရပြီးတဲ့နောက်အတိုက်ခံခေါင်းဆောင်ဆမ်ဘရင်စီဟာကမ္ဘောဒီးယားနိုင်ငံကိုပြန်လည်ရောက်ရှိလာပြီးဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်ဟွန်ဆန်ရဲ့ကာလရှည်ကြာပြန်ပယ်လည်းဖြစ်ဆမ်ဘရင်စီဖြစ်တဲ့ဆမ်ဘရင်စီဖနမ်ပင်မြို့ကိုရောက်ရှိတဲ့အချိန်ထောင်နဲ့ချီတဲ့ထောက်ခံသူတွေလာရောက်ကြိုဆိုခဲ့ကြပြီးကမ္ဘောဒီးယားရဲ့နိုင်ငံရေးပဋိပက္ခတွေကိုအပြေရှာဖို့သူကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရွက်ကောက်ပွဲအတွင်းသူ့ရဲ့ CNRP ကမ္ဘောဒီးယားအမျိုးသားကယ်ဆယ်ရေးပါတီအနေနဲ့မဲမတမာမှုတွေနဲ့ဖြည့်ဆည်းနှောက်ယှက်ခံခဲ့ရတယ်လို့ဆမ်ရီစီကပြောဆိုထားပြီးရွက်ကောက်ပွဲနှစ်ပတ်လည်မရောက်ခင်မှာပဲသူ့အနေနဲ့ကမ္ဘောဒီးယားနိုင်ငံကိုပြန်လည်ရောက်ရှိလာတာပါလွတ်တော်တက်ဖို့ညှင်းဆုံနေတဲ့ CNRP ပါတီအနေနဲ့လက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီနဲ့ဆွေးနွေးမှုတွေပြုလုပ်နေတာဖြစ်ပါတယ်။ဒါပေမဲ့အာဏာပိုင်တွေနဲ့ဆန္ဒပြသူတွေအကြားအကြမ်းဖက်ထိတ်တဲရင်ဆိုင်မှုတွေဖြစ်ပေါ်အောင်သွေးထိုးလုံဆော်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ CNRP အဖွဲ့ဝင်ရှိဦးကိုအာဏာပိုင်တွေကတရားဝင်ဆွဲချက်တင်လိုက်တဲ့အတွက်အဲ့ဒီဆွေးနွေးမှုတွေလည်းပြတ်သွားခဲ့ပါတယ်။
တ ရုတ်နိုင်ငံဘက်ကနေရောက်လာတဲ့ရာမဆန်တိုင်ဖွန်းမုန်တိုင်းဟာစနေနေ့ကဗီယက်နမ်နိုင်ငံကိုဝင်ရောက်တိုက်ခတ်ပါတယ်ဟနွိုင်းမြို့ရဲ့အရှေ့မြောက်ဘက်မိုင်150ကျော်မှာတည်ရှိတဲ့မွန်ကိုင်းမြို့ဘက်ကိုမိုးကြီးလေကြီးတွေနဲ့ဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်အင်ခေါင်မိုးတွေလွင်ထွက်သစ်ပင်တွေဓာတ်တိုင်တွေပြိုလဲခဲ့ပါတယ်အပြက်စီးတွေရှိခဲ့ပေမဲ့ထိခိုက်သေဆုံးမှုရှိတယ်လို့တော့မသိရသေးပါဘူးတိုင်ဖွန်းဝင်မလာခင်တည်းကမြေနှိမ်ပိုင်းမှာနေထိုင်သူထောင်ထဲချီဘေးလွတ်ရာကိုပျောက်ရွှေ့ခဲ့ကြရပါတယ်
အမေရိကန်ပြည်ထောင်စုရဲ့နေကြာဒေသတွေကိုဖျက်ကျော်ပြီးဝင်ရောက်လာနေသူတွေတဟုန်တို့များပြားလာနေတဲ့ကိစ္စဆွေးနွေးဖို့အတွက်အမေရိကန်သမ္မတဘာရက်အိုဘားမားဟာဂွာဒီမာလာ၊ဟွန်ဒူရပ်စ်နဲ့အယ်ဆာဗေဒိုနိုင်ငံတွေကသမ္မတအနေနဲ့ရှေ့သတင်းပတ်အတွင်းသမ္မတအင်ဂျီနီယာများတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။အုတ်ထင်းသူမပါတဲ့ကလေးငယ်တွေ၊မိခင်နဲ့အတူပါလာတဲ့ကလေးငယ်တွေအမေရိကန်နိုင်ငံထဲကိုတရားမဝင်ဝင်ရောက်လာနေတဲ့ဟာဒီရှော့ချရေးတိုးမြှင့်လှုပ်ဆောင်ပေးဖို့အမေရိကန်အရာရှိတွေကအမေရိကတိုက်အလဲပိုင်းနိုင်ငံတွေကခေါင်းဆောင်တွေကိုတိုက်တွန်းပြောဆိုနေကြတာဖြစ်ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဇော်ဝင်းလိုက်တို့ကကြီးညာပြီးတော့တာဖြစ်ပါတယ်။အခုကစပြီးတော့တွေ့ဆုံမြန်ကန်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးတော့အရင်ဆုံးတင်ပြခြင်းပါတယ်။မြန်မာနိုင်ငံမှာအခုနောက်ပိုင်းသတင်းမီဒီယာသမားတွေဖမ်းဆီးခံရတာအပြစ်ပေးအရေးယူခံရတာကန့်သက်ချုပ်ချယ်မှုတွေပိုမိုများများများပြားလာနေတာဟာသတင်းမီဒီယာလွတ်လပ်ခွင့်ကြာဆင်းသွားခြင်းမဟုတ်ပဲမီဒီယာသမားတွေရဲ့ကျင့်ဝတ်နဲ့စာနယ်ဇင်းအတက်ပညာဆိုင်ရာပြဿနာတွေများလာတဲ့အတွက်ကြောင့်ဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွတ်ကပြောပါတယ်ဝါရှင်တန်ဒီစီမြို့မှာရှိတဲ့ VOA မြန်မာပိုင်းဌာနကိုရောက်ရှိစဉ်တရားပြုလုပ်ခဲ့တဲ့တွေ့ဆုံမိမြန်ကန်အတွင်းဦးရထွတ်ကအဲ့လိုပြောဆိုသွားတာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းကသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေကိုဦးကျော်စံသာကတွေ့ဆုံမိမြန်ထားပါတယ်ခင်ဗျာ
ဝန်ကြီးဦးရထွတ်အထူးကျေးဇူးတင်ပါတယ် VOA ကိုဒီအချိန်ဟာမြန်မာနိုင်ငံမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့လူပြောသူပြောစိတ်များနေတဲ့အချိန်ပါမြန်မာမီဒီယာလောကအတွက်အင်မတန်တာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်မီဒီယာနဲ့အထူးတွေ့ဆုံးအစိုးရတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်ကိုမေးမြန်းခွင့်ရတာဟာကျွန်တော်တို့အခွင့်အရေးယူဆပါတယ်ဆိုတော့ပထမဦးဆုံးကမြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်လောက်ကမီဒီယာလွတ်လပ်ခွင့်ဟာအတော်လေးကောင်းတယ်ဆိုပြီးတော့တစ်ကွာလုံးကပဲလက်ခုပ်အော်ပါတီးပြီးတော့ကျူးဆွခဲ့ရတယ်အခုနောက်ပိုင်းမှာကြတော့အဲ့ဒီလွတ်လပ်ခွင့်အချိန်ဟာညော့နေလာတယ်ကြာဆင်းလာတယ်ဆိုတော့ဝေဖန်လာကြပါတယ်အဲ့ဒါကိုဘယ်လိုတုံ့ပြန်ပြီးပြောချင်တာပထမဆုံး
နောက်ဆုံးကျွန်တော်ပြောချင်တဲ့ချက်ကတော့မီဒီယာလွတ်လပ်ခွင့်ကျဆင်းသွားတယ်ရုပ်ကြော့သွားတယ်ဆိုတာကိုကျွန်တော်တို့လက်မခံပါဘူးငြင်းဆိုပါတယ်။ဘာပြဿနာဖြစ်တာလဲဆိုတော့မီဒီယာသမားတွေရဲ့ကျင့်ဝတ်နဲ့စာနယ်ဇင်းအတတ်ပညာဆိုင်ရာပြဿနာတွေပိုများလာတယ်လို့ပဲကျွန်တော်ပြောရမှာပဲ
။ဒါပေမဲ့တလောတုန်းကကမ္ဘာမှာမီဒီယာလွတ်လပ်ခွင့်ကိုစောင့်ကြည့်ရတဲ့ဒါနေစည်းမထားသတင်းစာဆရာများအဖွဲ့ရဲ့စီရင်အရာကြည့်မယ်ဆိုရင်2013မှာမြန်မာနိုင်ငံဟာနိုင်ငံပေါင်း200နီးပါးလောက်ရှိတဲ့မှာ151 2014နှစ်စပိုင်းမှာ148နည်းနည်းခုန်တက်တယ်ဒါပေမဲ့800အရှက်မှာကျန်တဲ့နိုင်ငံတော်တော်များများကတော့မြန်မာနိုင်ငံအထက်မှာရှိနေတော့မှာပဲအဲ့ဒီနောက်မှာမှမြန်မာနိုင်ငံတွေမှာဥပမာအပြင်ဖြစ်တဲ့အမှုတွေကျွန်တော်ရဲ့သတင်းထောက်တွေ list လုပ်ပြထားတဲ့ဟာတွေကြည့်မယ်ဆိုရှင် DVB သတင်းထောက်ကိုဝတရားနှောင့်ယှက်မှုနဲ့ထောင်ချခဲ့တယ်တခါနိုင်ငံသားသတင်းထောက်တယောက်ကိုဗီဇာကိစ္စနဲ့ပြပမောင်းထုတ်ခဲ့တယ် Unity Journal သတင်းထောက်တွေကိုဖမ်းဆီးထောင်ချတယ်အတော်လေးပြင်းထန်တဲ့ပြစ်ဒဏ်ဆိုပြီးတော့နိုင်ငံတကာကဝေဖန်နေရတယ်တင်းထောက်ကို1010နှစ်တောင်ချတယ်ဆိုတာနောက်ပြီးတော့ဘိုင်မွန်တက်နေကလူတွေကိုဖမ်းတယ်သူဆိုထွက်ပြစ်နေရတယ်နောက်သတင်းကြံတယ်တိုက်ကလူတွေကိုခေါ်ပြီးတော့သူစစ်ဆေးတယ်ဘာညာလုပ်တယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့အကုန်လုံးသူတို့အပြစ်ကြီးပဲလားအနာဘိုင်တွေဘက်ကအနေချက်ကမရှိဘူးလို့ပြောချင်ပါသလား
ဘယ်တော့မှကျွန်တော်ဦးကျော်စံသာညွှန်းတဲ့ညွှန်းကိန်းပေါ့နော်စာနယ်ဇင်းနဲ့ကညွှန်းကိန်းနဲ့ပတ်သက်လို့ပြောရင်ကျွန်တော်အနေနဲ့ကအဲ့ဒီညွှန်းကိန်းဒီထက်ကျွန်တော်တို့ပြည်သူတွေဟာဘလို့ရည်ချင်းပြည့်တဲ့ကောင်းမွန်တဲ့သတင်းတွေကိုရနိုင်တယ်လေအဲသူတို့ရဲ့ဒီမိုကရေစီရေးမှာဟလာပြုပြင်ပြောင်းလဲရေးမှာသူတို့ပါဝင်ဆောင်ရွက်တဲ့အခါမှာသူတို့ရဲ့ကိုယ်ပိုင်ခွင့်ရေးတွေကိုကျင့်သုံးတဲ့အခါမှာမှန်ကန်တဲ့ဆုံးဖြတ်ချက်တွေလုပ်နိုင်မှုအတွက်ကောင်းမွန်တဲ့သတင်းချက်တွေရလာမရဘူးလားဆိုတော့ဟာနဲ့ပဲကျွန်တော်တို့ပိုစိတ်ဝင်စားပါတယ်ဟိုသူတို့ပြောတာတွေကတော့ကျွန်တော်တို့အထောက်အထားတစ်ခုအနေနဲ့ယူမယ်ဒီပေါ်မှာကျွန်တော်သိပြီးတော့တန်ဖိုးမထားပါဘူးနောက်တစ်ခုကတော့ကျွန်တော်တို့ခုနပြောတဲ့ဥကြောစံသာညွှန်းသွားတဲ့ကိစ္စတွေပေါ့နော်အဲဒီကိစ္စတွေမှာကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်တကယ်တော့ဒီကနေ့ကျွန်တော်တို့ပြီးခဲ့တဲ့3နှစ်တာကာလအတွင်းမှာလာအစိုးရရဲ့မူဝါဒတွေကိုမှဝေဖန်တာတွေအများကြီးရှိတယ်။အဲ့ဒါသမလာကြီးကိုတချို့ ਆ ရဆိုရင်ပုံကိုရေးဆန်းဆန်းပြောတဲ့ဟာတွေရှိတယ်။ဒီလိုပေါ်မှာကျွန်တော်တို့ဘာမှကျွန်တော်တို့အရေးယူကြတာမရှိဘူး။အဲ့တော့ဥကြောင့်တာပြောခဲ့တဲ့အမှုတွေကိုပြန်ကြည့်မယ်ဆိုရင်ဟုတ်လား။တစ်ဖက်ကကျွန်တော်တို့အဲ့ဒါခုန Unity Channel ဆိုရင်တကယ်တော့ဟုတ်လားသူရေးတဲ့သတင်းတဲ့သူ့ရဲ့လှုပ်ရကြအောင်ကျွန်တော်တို့ကအရေးယူပါတယ်။ဒီလိုမျိုးဒီလျှုပ်ဒီလူ့ဝချက်အုပ်ဥပဒေရကာကွယ်ထားတဲ့စစ်ဘက်ဆိုင်ရာအစအုပ်တစ်ခုတည်းကိုအယောင်ဆောင်ပြီးတော့ဝင်လို့ရှိရင်ကျွန်တော်ထင်တယ်အမေရိကန်နိုင်ငံမှာလည်းဒီလိုပဲအရေးယူမှာ unity သတင်းနောက်တင်မဟုတ်ကျွန်တော်ဝင်လဲကျွန်တော်အရေးယူခံမှာပဲနောက်တစ်ခုကဟို DVB သတင်းနောက်မတ်ခိုင်တို့ကိစ္စတွေပေါ့ဒါကြီးကျတော့သူကပုပ်ပုရိယတူချင်းနဲ့ဆိုင်ပါတယ် တော့ပုဂ္ဂလိကတူချင်းနဲ့ဆိုင်တဲ့ကိစ္စတွေမှာဟလာခုနလိုပေါ့သူများအိမ်ကိုသွားတယ်သွားတဲ့ခါမှာသတင်းတော့တင်တယ်သူမပြောဘူးအထက်ရောက်မှသတင်းတော့လို့ပြောတယ်ပြီးရင်တယောက်ထဲသတင်းတော့ယူမယ်စတရေပြိုင်ပေါ့တရေပြိုင်နဲ့လိုက်သွားတယ်ဆိုတော့သူ့ရဲ့လောက်ရက်ဒီမှာတစ်ဖက်ကအထင်မှားစရာရှိတယ်ဆိုတော့ဒီဒီယာယူအလုံးပြန်ချုပ်ကြည့်ကျွန်တော်ကတော့ဟလာမီဒီယာရေးပဲလည်းအပြစ်မတင်လို့ဟလာအစိုးရဘက်မှလည်းဟလာအစိုးရရဲ့တာဝန်ရှိလို့လည်းမပြောလို့တော်တော်ဒရားရဲ့အပြဿနာအကြောင်းရင်းကိုကျွန်တော်ရှင်းအားမဆိုတစ်ကတော့ခုနပြောသလိုပေါ့ကျွန်တော်တို့လူငယ်စာနေသမားတွေအများကြီးဖြစ်လာတဲ့ခါမှာအဲဒီဒါတွေသတင်းတော့တင်နေနဲ့ကျင့်ဝတ်တို့နောက်တစ်ခါသတင်းလုပ်ငန်းလုပ်တယ်ဆိုတော့ဗီဒီယိုနဲ့မှလုပ်တာမဟုတ်ဘူးလေသူ့မှာရှိတဲ့ကျင့်ဝတ်တွေဥပဒေတွေရှိတယ်ဒါတွေအားလုံးလည်းနားလည်ဖို့လိုတယ်နောက်တစ်ခါအစိုးရဘက်ကလည်းဟလာပို့ပြီးတော့မှစာနေသမားတွေရဲ့သဘောတဘာဝကိုနားလည်ဖို့လိုတယ်ဒါပေမဲ့ကျွန်တော်ထင်တယ်ကျွန်တော်တို့ဘက်ကတော့တတ်နိုင်သမျှဟလာဟိုအသေးဖြတ်မှုတွေနဲ့ကျွန်တော်ဆွဲခဲ့တာတွေလုံးဝမရှိဘူးဝေးမှလို့လဲဆွဲတာမရှိဘူး။ဘိုင်မွန်းတဲ့နေဆိုရင်ကျွန်တော်ဘာဖြစ်လို့ဆွဲလဲ။အခါနာကျင်းမမေးမနဲ့မှာသူကကြိုးပြီးတော့တရင်ကြီးတော့ဒါကိုလှုံ့ဆော်သူလို့ဖြစ်လို့ကြီးတာ။ဒီအခါနာပြီးသွားတဲ့အချိန်မှာရေးတဲ့တရင်ဆိုရင်ကျွန်တော်ဘာမှပြောစရာအကြောင်းမရှိ
ဘူး။အဲဒါတစ်ခုပြန်မေးချင်တာဝတရားနှောက်ယှက်မှုဆိုတာလဲဆွဲတာရှိတယ်။ကျွန်တော်ကစဉ်းစားကြည့်ရယ်တရင်မီဒီယာဆိုတာလဲပဲသဒ္ဓထမှန်နိုင်ပဲ။မီဒီယာတရင်ထောက်တွေတရင်ယူဖို့သွားတာလဲပဲသူတို့ဝတရားပဲ။မီဒီယာဝတရားကိုအသီးမှတ်မပြုဘဲနဲ့ထမဆိုင်ရဝန်ထမ်းတွေဝတရားကိုပဲအသီးမှတ်ပြုတာကြားနေတယ်အဲ့ဒါကိုတော့ကျွန်တော်တို့
ခုနဟိုဒီဒီသတင်းတော့ဖြစ်တဲ့ကိစ္စပဲအဓိကဝတရားနှောင့်ယှက်ဆိုတာခုနလိုပေါ့ဥကြောင့်သာကျွန်တော်ကိုဟလာဟိုတွေ့ချင်တယ်အင်တာဗျူးလုပ်ချင်တယ်တောင်းခံလို့ရတယ်ဒါပေမဲ့ကျွန်တော်ကမပေးချင်လို့ကျွန်တော်ရုံငန်းထဲမှာကျွန်တော်နေတော့ခင်ဗျအတင်းဝင်လို့မရဘူးပေါ့ဒီသဘောမျိုးပေါ့အဲ့လိုဖြစ်တယ်ဆိုတော့အဲ့လိုဖြစ်တာပဲသူ့ရဲ့ရုံငန်းထဲကိုအတင်းဝင်မှုစ조사တယ်ဆိုတော့ဒါကျွန်တော်ပြောတာတယောက်တစ်ယောက်အပြန်အလှန်နားလည်မှုတယောက်တစ်ယောက်စည်းကမ်းရှိဖို့လိုတယ်လာသူ့ကိုမေးတွေးဖို့မေးမယ်အဲ့ဒီမှာလဲခုနဒီဗီဒီနောက်မှာလဲခုနမက်ခင်လို့ဖြစ်တယ်လို့ပဲပြဿနာသူတယောက်ထဲသွားတာမဟုတ်သူကဒီပညာရေးမှုရဲ့အဆုံးဖြတ်ကိုမချိနဲ့တဲ့ကျောင်းသားမိဘကိုအတူခေါ်သွားတယ်ခေါ်သွားတယ်ဆိုတော့ဒါကသတင်းယူလာလားဒါမှမဟုတ်ခုနလိုပေါ့နော်ဒီကိစ္စကိုကြားဝင်လာလားဆိုတာရှင်းရှင်းလင်းလင်းကိုယ်ပြားမရှိမရှိတော့တက်ဆိုင်ရာအရာရှိနေနဲ့ဖြည့်ဆို့ဖို့ညှင်းဆန်တယ်အဲ့တော့ညှင်းဆန်လို့ရှိရင်ဒါဘာလို့မဆိုဥကြောင့်တောင်လည်းသိပါတယ်ဟလာသူရုံးငန်းကသူ့ရဲ့ပိုင်တဲ့နေရာဖြစ်သွားပြီလေဒီထက်ကိုအတင်းဝင်မှုစ조사လို့သူ့ကိုအတင်းရက်ပြုံးမှမေးလို့ဒီလိုတော့မရဘူးပေါ့
မြန်မာနိုင်ငံပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွတ်ကိုဦးကျော်စံသာတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ဒီတွေ့ဆုံမေးမြန်းမှုအပြည့်အစုံကို VOE ကနောက်ပိုင်းမှာဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ VOE ကနေတနင်္ဂနွေနေ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုမထုတ်လွှင့်ခင်မှာမျက်မှောက်ရေးရသုံးသပ်ချက်အစီအစဉ်ကိုနားဆင်ရမှာပါအာဆီယံစီးပွားရေးအတိုက်အဝန်းဆိုတဲ့စီမံကိန်းကြီးစတင်အကောင်အထည်ဖော်ဖို့တနစ်ခွဲပဲလိုပါတော့တယ်ဒါပေမဲ့မျောလင့်သလိုဖြစ်လာဖို့အလားအလာနည်းနေကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
လာမယ့်2015နှစ်နှစ်ကုန်မှာအာဆီယံစီးပွားရေးအတိုက်အဝန်းအာဆီယံ Economic Community ကိုတည်ထောင်ဖို့လွန်ခဲ့တဲ့14နှစ်ကစင်ကာပူအာဆီယံတည်ပြီးညီလာခံမှာစီမံကိန်းချမှတ်ခဲ့ပါတယ်။ရှင်းနှစ်ကုန်မှာအာဆီယံစီးပွားရေးအတိုက်အဝန်းစတင်ပေါ်ထွက်လာမယ့်သဘောဖြစ်ပါတယ်။လိုအပ်ချက်တွေကိုအချိန်မီပြည်စည်းအောင်ဆောင်ရွက်ဖို့အရေးကြီးကြောင်းအာဆီယံဥက္ကဋ္ဌဦးသိန်းစိန်ကတည်ပြီးညီလာခံမှာပြောသွားပါတယ်။တခုပြီးသောဈေးကွက်နဲ့ထုတ်လုပ်မှုအခြေခံဒေသဖြစ်ပေါ်ရေးကုန်ထုတ်စွမ်းအားရှင်ပြိုင်နိုင်ရေးတရားမျှတစွာဖွံ့ဖြိုးတိုးတက်ရေးစတာတွေကိုဦးတည်ထားပါတယ်။အာဆီယံစီးပွားရေးအတိုက်အဝန်းထူထောင်ဖို့မြန်မာကပြင်ဆင်နေတာ85ရာခိုင်နှုန်းပြည်စည်းနေပြီလို့တက်ဆိုင်ရာဝန်ကြီးဌာနတွေပြောတာကိုလည်းပြည်တွင်းသတင်းစာဆောင်တွေမှာမကြာခဏဖော်ပြကြပါသည်။ဒါပေမဲ့အခြားစီးပွားရေးသတင်းတွေနိုင်ငံခြားလေလာချက်တွေကိုကြည့်ရင်မြန်မာအခြေအနေကိုခံမှန်းနိုင်ပါသည်။ဥပဒေစည်းမျဉ်းနဲ့လက်တွေ့ကွာခြားတာဟာမြန်မာပြည်မှာဖြစ်ရိုးဖြစ်စဉ်လို့ဖြစ်နေပါသည်။အာဆီယံရုံးချုပ်ရဲ့အကူအညီနဲ့မြန်မာအမှုဒဏ်တွေနိုင်ငံခြားမှာတင်တန်းတက်ပြီးပြည်တွင်းမှာဟောပြောပွဲလုပ်တဲ့အဆင့်ရောက်နေတာကတော့သိကြပါတယ
်။စီးပွားရေးလုပ်ရကံရတာအဆင်ပြေမှုကိုတိုင်းတာတဲ့စစ်တမ်း Doing Business 2014ကိုကမ္ဘာ့ဘဏ်ကမကြာမီကထုတ်ပြန်ထားပါတယ်။နိုင်ငံပေါင်း189နိုင်ငံမှာစီးပွားရေးလုပ်ရတာအဆင်ပြေမှုကိုကိန်းစဉ်အလိုက်ဖော်ပြထားပါတယ်။စီးပွားရေးလုပ်လို့အကောင်းဆုံးနိုင်ငံဟာစင်ကာပူဖြစ်ပါတယ်။ဟောင်ကောင်ကဒုတိယ၊နယူးဇီလန်ကတတိယ၊အမေရိကန်ကစတုတ္ထဖြစ်ပါတယ်။မလေးရှားက17ထိုင်းနိုင်ငံက16ဘရူနိုင်းက59ဗီယက်နမ်က69ဖိလစ်ပိုင်က108အင်ဒိုနီးရှားက120ကမ္ဘောဒီးယား138လာအို159နဲ့မြန်မာက182ဖြစ်ပါတယ်အာဆီယံ10နိုင်ငံမှာစီးပွားရေးလုပ်ငန်းတိုးတက်ဖွံ့ဖြိုးဖို့အခက်အခဲဆုံးနိုင်ငံဟာမြန်မာဖြစ်နေပါတယ်ကမ္ဘာ့ဘဏ်ကလိလာတဲ့189နိုင်ငံထဲမှာမြန်မာအထက်ဆိုးတာအာဖရိက9နိုင်ငံပဲရှိပါတော့တယ်။
အာဆီယံခြေနိုင်ငံဟာစွန့်ရည်ချင်းအလွန်ကွာခြားပါတယ်။ဥပမာထောက်ပံ့ဖြည့်တင်းနိုင်မှုစွန့်ရည် logistic performance ကို155နိုင်ငံမှာကမ္ဘာပံက2010မှာစစ်တမ်းကောက်တဲ့အခါမှာစင်ကာပူကဒုတိယဖြစ်ပြီးမြန်မာအဆင့်က133ဖြစ်ပါတယ်။ ADB အာရှဖွံ့ဖြိုးရေးဘဏ်နဲ့အရှေ့တောင်အာရှလေ့လာရေးဌာနပူးတွဲပြီးပညာရှင်15ဦးကိုအာဆီယံအတိုက်အဝန်းကိုအကဲဖြတ်ခိုင်းပါတယ်။သူတို့ရဲ့အကဲဖြတ်ချက်စာမျက်နှာ900ကျော်ကိုစာအုပ်ထုတ်ဝေထားပါတယ်။အာဆီယံစီးပွားရေးအတိုက်အဝန်းအကောင့်တွေဖော်ရမှာခရီးမရောက်နိုင်တာတွေအများကြီးရှိနေတာတွေ့ရပါတယ်။အာဆီယံနိုင်ငံအချင်းချင်းကုန်သွယ်ရမှာအကောက်ခွန်ကင်းလွတ်ခွင့်ရှိရမှာဖြစ်ပေမဲ့တချို့နေရာတွေမှာအကောက်ခွန်ယူနေတော့ပဲလို့ဆိုပါတယ်။ဈေးကွက်တစ်ခုကြီးဖြစ်ဖို့ခက်ခဲနေတာဖြစ်ပါတယ်။
ကုန်သွယ်ရေးမှာအခွန်တော်ကင်းလွတ်ဖို့ကြိုးစားနေတဲ့အာဆီယံနိုင်ငံတွေဟာအကောက်ခွန်တိုးယူလို့မဖြစ်ပါဘူး။ဒါကြောင့်မိမိလုပ်ငန်းကိုကာကွယ်ပြီးနိုင်ငံသားပစ္စည်းကိုဟန့်တားရမှာစီးပင်းစည်းကမ်းနဲ့ကန့်သတ်ချက်တွေထုတ်ကြပါတယ်။ဒါတွေဟာအခွန်မဟုတ်တဲ့အဟန့်အတားတွေဖြစ်ပါတယ်။အာဆီယံနိုင်ငံချင်းချင်းကုန်သွယ်ရမှာပြဋ္ဌာန်းထားတဲ့စီးပင်းတွေများလို့နဲ့အတွက်အာဆီယံကိုတခုတည်းသောဈေးကွက်အဖြစ်အသွင်ပြောင်းရေးစီမံကိန်းဟာတိုးတက်မှုမရှိသလောက်ဖြစ်နေတယ်လို့ဖိလစ်ပိုင်နိုင်ငံကဘောဂဗေဒပါမောခမော်နာအော်စထရီးယားကဆိုပါတယ်အခွန်မကောက်ပေမဲ့စီကံသတ်မှတ်ချက်တွေများလာတဲ့အတွက်2015ခုနှစ်ကုန်မှာအာဆီယံပူးပေါင်းရေးနဲ့အတိုက်အဝန်းထူထောင်ရေးကိုကြန့်ကြာစေလိမ့်မယ်လို့ဆိုပါတယ
်အခောင့်တဲပေါ်ဖို့အခက်အခဲတွေများလွန်းလာကြအောင်2015ကိုအာဆီယံစီးပွားရေးအတိုက်အဝန်းအကောင့်တဲပေါ်တဲ့နှစ်လို့မသတ်မှတ်ပေးရှည်လျားလာတဲ့အာဆီယံခရီးရဲ့မိုင်တိုင်တစ်ခုအနေနဲ့သာသတ်မှတ်တင်တယ်လို့ADB အာရှဖွံ့ဖြိုးရေးဘဏ်အရာကအီဝန်အဇစ်ကဆိုပါတယ်။ဗမာအစိုးရကတော့2006မှာဥက္ကဋ္ဌမလုံလိုက်ရလို့တိတ်ခါကြခဲ့တာကိုပြန်လဲအဖတ်ဆင်ဖို့သာအရေးကြီးနေပုံရပါတယ်။ဗမာအစိုးရအဖို့ဂုံယူဝင်ကြားစရာလည်းဖြစ်နေပါတယ်။အဖွဲ့ဝင်ဖြစ်ပြီး18နှစ်ကြာမှပထမဦးဆုံးအချိန်အလဲကျဥက္ကဋ္ဌလုပ်ရတာကိုဂုံယူမိတယ်လို့သမရဦးသိန်းစိန်ကိုယ်တိုင်လွန်ခဲ့တဲ့မေလကကျင်းပတဲ့ညီလာခံမှာထုတ်ဖော်ပြောဆိုသွားပါတယ်။ဘယ်လိုပဲဖြစ်ဖြစ်2016မှာအာဆီယံနိုင်ငံအချင်းချင်းပြိုင်ဆိုင်တာတွေများလာမှာမို့အပြတ်အစွန်းရတာလည်းနေသွားနိုင်ပါတယ်ဒေသဆိုင်ရာနဲ့ရောကမ္ဘာဈေးကွက်နဲ့ရောအဆက်အသွယ်ရှိပြီးသားဖြစ်တဲ့ကုမ္ပဏီကြီးတွေကသာအာဆီယံစီးပွားရေးအတိုက်အဝိုင်းမှာအများဆုံးအကျိုးခံစားရလိမ့်မယ်လို့လွန်ခဲ့တဲ့6လကထုတ်ပြန်တဲ့ Deutsche Bank အစီရင်ခံစာမှာဖော်ပြထားပါတယ်အာဆီယံဈေးကွက်ကြီးတည်ထောင်လိုက်လို့ပြည်တွင်းစီးပွားရေးပြဿနာတွေပြည်လည်သွားမှာမဟုတ်ပါဘူး။နိုင်ငံတစ်ခုစီရဲ့အခြေအနေကိုလိုက်ပြီးအကျိုးသက်ရောက်မှုအမျိုးမျိုးရှိနိုင်ပါတယ်ခင်ဗျာ
။ဦးအောင်ခင်စီစဉ်တင်ဆက်တဲ့အပတ်စဉ်မြန်မာရေးရ30ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ American Indian 3တုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်အစီအကိုတင်ဆက်ပေးမှာပါ။ဒေါ်လာလာတန်ကတင်ပြပေးထားပါတယ်ခင်ဗျာ
။ဒီတင်ပါမုတ်အချိုမျိုးတစ်မျိုးဖြစ်တဲ့ဂျုံကျဲ့ဥတရားစသဖြင့်နဲ့ဖုတ်တဲ့နန်ကထိုင်တို့အချိုမုတ်မျိုးကိုခေါ်တဲ့ကူကီကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း cookie cutter
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက C O O K I E cookie ကနန်ကထိုင်လို့အချိုမုတ်မျိုး cookie ကျမတို့မြန်မာမှာလဲမုတ်တွေကြောင့်ရမှာ cookie ဆိုတဲ့အသုံးကိုပဲသုံးထားတာတွေလည်းတွေ့နိုင်ပါတယ်။C-U-T-T-E-R ခတ်တကဖြတ်တာဆိုတော့စကပိုက်ထုံးရဲ့လုံကောက်ဒီဘေကတော့ကူကီမုတ်ကိုဖြတ်တဲ့ပစ္စည်းပေါ့ဘစ်စကွတ်မုတ်လိုကူကီမုတ်မျိုးကိုဖုတ်မယ်ဆိုရင်ဂျုံတကြားနို့ကျဲ့ဥစသဖြင့်နေပြီးအပြားလိုက်လှိမ့်ရတာဖြစ်ပါတယ်ဒီနောက်အဲ့ဒီလှိမ့်ထားတဲ့အပိုင်းကိုကိုလိုချင်တဲ့လေးတောင့်ထရီကန်ကျဲစသဖြင့်ဖြစ်နိုင်ဖို့ရကသံဒါမှမဟုတ်ပလတ်စတစ်နဲ့လှုပ်ထားတဲ့ဖြတ်တဲ့ပစ္စည်းကိုသုံးရတာဖြစ်ပါတယ်အဲ့ဒီ PC ကို cookie cutter ရဲ့လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။အဲ့ဒီ cookie cutter ကိုသုံးပြီးတော့ခြုံပြားပေါ်မှာဖိလိုက်မယ်ဆိုရင်ကိုလိုချင်တဲ့ပုံတွေထွက်လာတာလည်းဖြစ်ပါတယ်။ဒီနောက်မုတ်ဖုတ်တဲ့ oven နဲ့ကိုထည့်ပြီးတော့ဖုတ်ရတာဖြစ်ပါတယ်။ဒါကြောင့် cookie cutter ကိုသုံးပြီးမုတ်ဖုတ်မယ်ဆိုရင်ကိုဖြတ်တဲ့ cookie cutter ပုံစံအတိုင်းအားလုံးကဒီပုံစံနဲ့ထွက်လာတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် cookie cutter ဆိုတဲ့ idiom အသေးပဲကတော့ဒီပုံစံနဲ့ထွက်လာတာတထရာတဲ့ဖြစ်နေတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီ idiom ဟာနာမဝိသေသန adjective အဖြစ်သုံးထားတာဖြစ်တဲ့အတွက်ကြောင့်လေ သူ့ရဲ့အနောက်မှာနန်နောင်းဆိုတာကိုအမြဲပဲလိုက်ရတာလည်းဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Cooper ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ This neighborhood has cookie cutter homes it must have the same home building company
ဒီကွယ်မှာအိမ်တွေကြည့်လိုက်ရင်အားလုံးကဒပုံစံနဲ့ပဲအိမ်ဆောက်တဲ့ company ကလည်းခုလည်းဖြစ်ပါလိမ့်မယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ This neighborhood has cookie cutter homesIt must have the same home building company.
ကုစလေတင်ပြပြီးမှာကတော့
Smart Cookie
ဖြစ်ပါတယ်။စာလုံးပေါင်းက S M A R T Smart ကတော်ရာညာခက်မြတား C O O K I E Cookie ကဒီနေရာမှာစောစောကရှင်းပြခဲ့တဲ့ idiom မှာလို့နံကထိုင်လိုမျိုးမဟုတ်ချူမဟုတ်ပဲလူကိုရည်ညွှန်းသုံးထားတာဖြစ်ပါတယ်။ဒါကြောင့် Smart Cookie ဟာညာထက်တဲ့လူကိုဆိုလိုတာဖြစ်ပါတယ်။idiom အသေးပဲကလည်းအတူတူပါပဲလူရည်လေတဲ့လူမျိုးညံထက်တဲ့လူမျိုးပညာရှိပြီးပြဿနာကိုဖြေရှင်းနိုင်တဲ့ညံမျိုးရှိတဲ့လူကို smart cookie ရဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒေါ်ရဲတက်တဲ့အားကိုးရတဲ့ခုခုခိုင်းရင်စိတ်ချရတဲ့လူမျိုးကိုလည်းရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ My niece is a smart cookieShe passed her matriculation with 5 distinctions.
ကျွန်တော်ရဲ့ဒီမကတကယ်ကိုညံထက်မြက်တဲ့ကောင်မလေးပဲ။ဆေတန်းစာမီးပွဲကိုငါးဘာသာဂုံတူးနဲ့အောင်တယ်လေလို့ထိပေးရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ My niece is a smart cookie. She passed her matriculation with 5 distinctions.
ခုနောက်ဆုံးတင်ပြပေးမှာကတော့
Tough cookie.
ဆိုတာပဲဖြစ်ပါတယ်။T-O-U-G-H, tough ka, di niya ma, kanan ye shi ra, ke ke ra, gu sulu ra phit pa re. C-O-O-K-I-E cookie ga, sa zo ga atayin, lupo gu gu yin hyun na, su ro, skwai thun ye da yai dewe ga ro, ke te du miu phit pa re. Idiom su re, to wai dewe ga ro, na miu shi pa re. Dekho ga ro, chima ro miya ma ma, ato gu maluwe re, lu za miu phit da gu sulu ra phit pa re. Sikan chi bi, sa o uji dayin luk da,နာဝင်အောင်ပြောရဆိုရဆစ်ဆန်ရခက်တဲ့လူမျိုးကို tough cookie ရဲ့လို့ရည်ညွှန်းသုံးတာလည်းဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ My boss is a tough cookie He won't listen to what we want to say
ကျွန်တော်တို့ဆရာသမားကတကယ်ကိုမလွယ်တဲ့လူစားပဲကျွန်တော်တို့ပြောချင်တာကိုသူကနားမထောင်ဘူးလေလို့ထိပေးရပါတယ်George Cooper ပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ My boss is a tough cookie. He won't listen to what we want to say.
Tough cookie ရဲ့နောက်အဓိပ္ပာယ်တစ်မျိုးကတော့ကြမ်းတမ်းလာတဲ့ဘဝကိုခံနိုင်ရရှိတာအနိုင်မခံအရှုံးမပေးကြိုးစားတဲ့စိတ်ဓာတ်ရှိတဲ့လူမျိုးကိုလေ tough cookie ရဲ့လို့ရည်ညွှန်းပြောပါတယ်။ကျမတို့မြန်မာမှာမတ်ဘီတာအန်ကိုခဲပန်းပန်လှစ်ပဲဆိုပြီးတော့ဘဝရဲ့ဒဏ်ကိုကြံ့ကြံ့ခံနိုင်တဲ့လူမျိုးကို tough cookie ရဲ့လို့လည်းရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary is a tough cookie. Although she is a widow, she worked hard to send all her 3 children to college.
Mary ကအတော်ကိုဘဝမှာခံနိုင်ရရှိတဲ့မြို့သမီးပဲ။မုတ်ဆိုးမှလည်းဖြစ်တယ်။ဒါပေမဲ့လို့လည်းသူကလေး3ယောက်စလုံးကိုကောလိပ်ပို့နိုင်အောင်သူအလုပ်ကိုတိတ်ကြိုးစားလုပ်ခဲ့တယ်လို့ထိပေးရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Mary is a tough cookie. Although she is a widow, she worked hard to send all her 3 children to college.
ဒီတင်ပါ cookie ကိုအခြေခံပြီးကျင်းပြခဲ့တဲ့ idiom အသုံးတွေကတော့
cookie cutter, smart cookie, tough cookie
တို့ဖြစ်ကြပါတယ်။နောက်တွင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာဒန်စီစဉ်တင်ဆက်တဲ့အပတ်စဉ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။